တော်ရရှိမြခင်ဗျာဂျူးလူမျိုးမုန်တိယေဝါရလောက်ဒီကဘာကြီးပေါ်မှာဆိုးသက်ရှည်တဲ့ဝါရဟာဘယ်မှမှမရှိပါဘူးအာနာရှင်ဟစ်တလာနဲ့သူ့ရဲ့အ ਨੇ အချင်းလောက်သာလျှင်ရှိတဲ့လူတစုကြောင့်ဂျူးလူမျိုး6တန်းလောက်ချက်ချင်းကိုအသက်ပျောက်ခဲ့ရတဲ့ဂျူးလူမျိုးမုန်တိယေဝါရဖြစ်ပါတယ်အဲ့ဒီလိုဖြစ်လိမ့်မယ်ဆိုတာကိုဟိုးရှင်းမစွာကလေးကသာဝရရှင်မြတ်စွာဘုရားသခင်ဟာကြိုတင်ပြရိပ်ပြုမိန့်တော်မူခဲ့ပါတယ်လူတွေမုန်တဲ့ဂျူးလူမျိုးဟာတနေရရမှာတော့လူသားတွေအတွက်ရှိကိုရှိရမယ့်လူမျိုးတွေအဖြစ်အတိအမှပြုကြရမယ့်အကြောင်းဖော်ပြထားတဲ့ခရိယံသမားကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကဟောရှိနဂတိကျမ်းခန်းကြီး၈ကိုဒီကနေ့သင်သိရတော့ဓမ္မချမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်ဂျူးလူမျိုးတွေဟာဘုရားရှင်ရွေးကောက်တော်မူသောလူမျိုးတော်ဖြစ်လို့ကျွန်တော်တို့ကဖူးဖူးမှုတ်ထားရမှာလားဆိုတော့မဟုတ်ဘူးဆိုတဲ့အကြောင်းနဲ့အတူဟောရှိနဂတိကျမ်းခန်းကြီး၈ကိုဒေါက်တာထွန်းမြတ်အေးကအခုလိုလေးလာသုံးသပ်ရှင်းလင်းတင်ပြထားပါတယ
်။တင်သည့်ရတော်သမားကျမ်းရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာ။ဖောက်ပြန်ပျက်စီးပြီးတော့ဖြစ်ချင်နိုင်ဖြစ်နေတဲ့အိမ်တောင်တစ်ခုကိုလောကလူအဖွဲ့အစည်းကြီးတစ်ခုလုံးရဲ့တရုတ်ပြအဖွဲ့အစည်းကလေးတစ်ခုအဖြစ်နဲ့အခြေပြုပြီးရင်ဟောရှိအနာဂတိဆိုတဲ့အနာဂတိကျမ်းတစုကိုအဖဖျားသခင်ကသမားကျမ်းစာတော်မြတ်ရဲ့အရေးကြီးသောကျမ်းတစုအဖြစ်ကျွန်တော်တို့လေ့လာနိုင်ဖို့ရန်အသုံးပြုလာခဲ့တယ်ဆိုတာကိုအလုံးအသိပဲဖြစ်ပါတယ်။ပြည့်ညတ်တော်အရသာဆိုရင်လေအဲ့ဒီလိုဖောက်ပြန်နေတဲ့အိမ်တောင်စုဆိုတာဟာဖောက်ပြန်သူမိမကိုအိမ်ထဲကနေဆွဲထုတ်ခဲနဲ့ဝိုင်းပေါက်တက်ပြီးတော့အဲ့ဒီအိမ်တောင်ရဲ့ပြဿနာကိုအပြတ်ရှင်းရကြရမှာဟာအသိအချာဖြစ်တယ်။ဒါပေမဲ့အခုကျတော့ဒီလိုမဟုတ်တော့ဘူးနော်။ဘလောက်ပဲပျက်စီးနေပါစီသစ္စာတွေဘလောက်ပဲဖောက်နေပါစီယိုယွင်းကျင်တိုင်းယိုယွင်းနေပါစီအဲ့ဒီပြည့်ညတ်တော်တွေကိုနဘေးချိတ်အဲ့ဒီမိမဆိုးကိုအိမ်ပေါ်ပြန်ပြီးတော့ခေါ်စီပြန်၍ပေါင်းစီပြန်၍ချစ်စီဆိုပြီးတော့အမိန့်ချမှတ်တယ်မထူးဆန်းဘူးလားတနည်းအားဖြင့်သူ့ရဲ့အမိန့်တော်ကိုသူပြန်ဖြက်ပြစ်နိုင်တယ်ဆိုတဲ့အလွန်အရေးကြီးတဲ့သင်ခန်းစာကြီးတစ်ခုကိုဟောရှိအနာဂတ်ဟာကျွန်တော်တို့အဖို့ဆက်လက်ဗျာဒိတ်ပြည့်လျက်ရှိနေပါတယ်အရင်ကိုစင့်ရင်အမြင့်မြေဆိုသလိုသူချစ်တော်မူတဲ့လူသားတွေအတွက်အဖဖျားသခင်ဟာကယ်တင်ခြင်းကြီးစုကိုသာအစဉ်ရှိရှုပေးသနာနေတော်မူတယ်ဆိုတာကိုဒီကျမ်းစာတွေဟာတွင်တွင်ပေးနေခြင်းပဲဖြစ်ပါလေမှန်ပါလေအဲ့ဒီလိုလူမျိုးတော်ဣသရီလသိစီရန်ဗျာဒိတ်ကယ်တင်ရှင်သခင်ခရစ်တော်ဒီဟုသောဥကောင်း၌ဆက်နွယ်ထားတဲ့ယုံကြည်သူအသင်းတော်သူအသင်းတော်သားအားလုံးခံယူကြရန်ဗျာဒိတ်အဖဖျားသခင်ဖန်ဆင်းတော်မူသောအဖ၏သားသမီးလူသားများအားလုံးအနေနဲ့သက်ဆိုင်တဲ့ဗျာဒိတ်ဟာဒီကနေ့ဆိုရင်အခန်းကြီး၈အထိပေါက်ရောက်လာခဲ့ပါပြီအထူးသဖြင့်အဖဖျားသခင်ရဲ့ချစ်ချင်းမြတ်တာတော်အပေါ်မှာခြေစုံကန်ပြီးတော့ဖောက်ပြန်သွားခဲ့တဲ့ရွေးကောက်တော်မူသောဣတရီလလူမျိုးတော်ရဲ့ပြုမိပြမဒုစရိုက်များလွန်ကျူးဆိုးရုပ်အထုပ်ပတ်တိများမိလျော့ကြောခိုင်အဖြစ်ရိုင်းများစတဲ့ပျော်မဆုံးပေါင်းတောသုံးတောင်ဖြစ်ခဲ့ရတဲ့အမှားတွေဟာအခုဟောရှိအနာဂတ်နောက်ထပ်နှစ်တရာကျော်ကျော်လောက်အချိန်မှာတော့တောင်ဘက်ဣတရီလလို့ခေါ်တဲ့ယူရနိုင်ငံမှာပေါ်ထွက်ခဲ့တဲ့ယေရမိအနာဂတ်တို့အတွင်းမှာသဘာဝအကျဆုံးပို့ပြီးတော့တွေ့ရတယ်အခိုင်အမာဆုံးပို့ပြီးတော့ခံစားထိတွေ့ရတယ်လို့ကျွန်တော်ဆိုချင်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီဟောရှိနဲ့ယေရမိတို့ရဲ့အနာဂတ်တွေဟာဣသရေလနဲ့ယူဒတို့ရဲ့ဘုံဘုံပြိုလဲလက်တန့်သောနောက်ဆုံးအချိန်နာရီတွေမှာဆိုးဖွဲ့ဖော်ပြခဲ့တဲ့ဗျာဒိတ်တော်များဖြစ်နေလို့ပါပဲဒီအကြောင်းတွေကိုအခုလို့ကျွန်တော်ကပြောရတော့ကျွန်တော်အသေးစိတ်လေ့လာနေတဲ့နေရာမှာကိုတို့ရဲ့မျက်မှောက်ခေတ်လူအဖွဲ့အစည်းကြီးတွေနဲ့ရှင်းပြီးတော့နက်နက်နဲနဲမြင်အောင်ရှုမြင်သုံးသပ်လိုက်တိုင်းဘလောက်အထိအတိတ်ပဲလေးနဲ့လာတယ်အပြိုင်ဆိုင်ဆိုသလိုတူညီနေတဲ့သမိုင်းပေသောဘဝတရုပ်များကိုထုတ်နှုတ်လိုက်တိုင်းဘလောက်အထိရင်သိမ့်တုန်ပွဲဖြစ်တယ်။အဖဖျားသခင်သိစေခြင်းတဲ့အချက်တွေဟာဘလောက်အထိကျွန်တော်တို့ကျမတို့အတွက်အရေးပါအရာရောက်နေတယ်ဆိုတဲ့အချက်တွေကိုတော့ကျွန်တော်အနေနဲ့ဘာမှပြောနေဖို့တောင်မလို့မိ쇠တို့အနေနဲ့သေချာစင့်မှုစင်ကျင်မှုပြုနိုင်ရင်ပြုနိုင်တယ်လို့တာသွားလိမ့်မယ်။အရေးရောက်လိမ့်မယ်လို့ပဲကျွန်တော်အနေနဲ့ဆိုချင်ပါတယ်။ဟောရှိအနာဂတ်ကျမ်းအခန်းကြီး၈အငယ်၁မှ၄ဟာဒီကနေ့သင်ခန်းစာများအတွေ့အခုလိုစတင်ဖွင့်လှစ်ပေးလိုက်ပါ रे တဘိုးမှုတ်လောရန်သူသည်ရွှေလင်းတာကဲ့သို့ထာဝရဘုရား၏အိမ်တော်သို့လာလိမ့်မည်အကြောင်းမူကားသူတို့သည်ငါဗြိညင်ကိုဖျက်၍ငါတရားကိုလွန်ကျူးကြပြီတို့ရာတွင်သူတို့ကအကျွန်ုပ်တို့၏ဘုရားသခင်အကျွန်ုပ်တို့သည်ဣသရေလအမျိုးဖြစ်၍ကိုတော်ကိုသိကြပါ၏ဟုငါအာကြွေးကြော်ကြသည်တကားဣတရီလာအမျိုးသည်ကောင်းသောအရာကိုစွန့်ပစ်သောကြောင့်ရန်သူနှင်းဆဲခြင်းကိုခံရလိမ့်မည်။သူတို့သည်ငါ၏အခွင့်မရှိဘဲကိုယ်အလိုအလျောက်ရှင်ဘရင်တို့ကိုချီးမြှောက်ကြပြီ။ငါမသိရဘဲမင်းတို့ကိုခံထားနှင်ကြပြီ။ကိုယ်အကျိုးနည်းစီခြင်းဟာ ကိုရွှေငွေနှင့်ကိုအဖို့ရုတ်ထုများကိုလှုပ်ကြပြီငါပြိညင်ကိုဖျက်တယ်ငါတရားကိုကျူးလွန်ခြင်းပြုကြတယ်ဒါကြောင့်မလို့ဘင်းတို့ဣတရေလအပြစ်ရှိနေပြီတဲ့ဒီနေရာမှာငါပြိညင်နဲ့ငါတရားဆိုတာကိုစိတ်စစ်စဉ်းစားဖို့အထူးပဲအရေးကြီးလာပါတယ်မိတ်ဆွေအပေါင်းတို့မောရှိမှချထားပေးလိုက်တဲ့ငါပြိညင်နဲ့ငါတရားဆိုတာတွေးဟာ conditional look ဆိုနိုင်တဲ့ငါစကားကိုနားထောင်ခြင်းငါဂရိတော်အတိုင်းဘာတွေဖြစ်ရမည်ညာတွေဖြစ်ရမည်ငါစကားကိုနားမထောင်ရှင်မူဘာတွေဖြစ်ရမည်ဘာတွေပြည့်ရမည်ဆိုတဲ့ချွင်းချက်ပါတဲ့ပြည်ညင်တီဖြစ်တယ်ဆိုတာကိုမိတ်ဆွေတို့ပြန်ပြီးတော့သတိရဖို့လိုပါတယ်တနည်းအားဖြင့်အခြေအနေပေါ်မှာမူတည်ပြီးတော့ဖျက်ချင်ရင်ဖျက်မယ်တီးချင်ရင်တီးမယ်ဆိုတဲ့သဘောဆောင်တာတွေကိုတွေ့ရမှာဖြစ်ပါတယ်အာဗြဟံဒါဝိဒ်စတဲ့ပုဂ္ဂိုလ်တွေနဲ့ပြုခဲ့တဲ့ပြည်ညင်မျိုးတွေကြတော့ဘာချွင်းချက်မှမရှိတဲ့အကျွင့်မဲ့တစ်ချက်လွတ်ပြင်းရင်တွေဖြစ်တယ်ဆိုတာကိုကျွန်တော်တို့အရေးတကြီးသိနာလေထားဖို့လိုပါတယ်ဥပမာပြောရမယ်ဆိုရင်အာဗြဟံကနေတဆင့်မင်းတို့ဣတရီလာအတွက်ခါနန်ပြည်ကိုငါပေးမည်ဆိုတဲ့ကိရိမင်းတို့ဣတရီလာမှတဆင့်ကဘာတစ်ခုမိသားစုကြီးကိုကောင်းကြီးပေးမည်ဆိုတဲ့ကိရိတော်အဲ့ဒီကိရိသစ္စာတွေဟာသာဝရပြင်းရင်တွေပဲဖြစ်ခဲ့ပါတယ်ဒါတွေဟာဘယ်တော့မှဖျောက်ဖျက်လို့မရနိုင်ပါဘူးအဲ့ဒီလိုပါပဲဒါဝိဒ်ကနေတဆင့်မင်းရဲ့အမျိုးသားကမင်းတပါးကိုဘတော့မှသူ့ရဇဝင်ဟာမပြောက်ပြက်စေရဘူးလို့အဖဖျားသခင်ဆိုခဲ့တယ်။အဲ့ဒီအတိုင်းပဲကယ်တင်ရှင်သခင်ခရစ်တော်အဖင်ကောင်းကင်နိုင်ငံတော်ကိုအနာဂတ်ကာလမှာတည်စေမယ့်ဂတိတော်ဖြစ်တယ်။ဒါဟာဘယ်တော့မှဖျောက်ဖျက်လို့မရဘဲတည်နေမယ့်ဂတိတော်သာဖြစ်ပါလေ။အခုမောရှိမှစတဲ့ပရောဖက်တို့တွေကနေပြီးတော့အခြေအနေပြောင်းလဲမှုတွေနဲ့ချထားတဲ့ဂရိတော်တွေဆိုတာကတော့ကျွန်တော်လက်ငင်းလေးလာနေတဲ့ဟောရှိအနာဂတ်မှာတင်ပဲလာပြီးတော့စူးနေပြီနစ်နေပြီဆိုတာကိုကျွန်တော်အလေးအနက်သဘောပေါက်ထားဖို့လိုအပ်ပါတယ်အခုအပိုင်းမှာဖော်ပြပေးလိုက်တဲ့ဟောရှိအနာဂတ်ကိုသေသေးချာချာနားထောင်ကြည့်ပါတငါအိမ်တော်သို့မဟုတ်ထာဝရဘုရားကြီးအိမ်တော်ဘောကိုရန်သူသည်ရွှေလင်းတာကဲ့သို့လာမည်တဲ့မိတ်ဆွေအပေါင်းတို့ရွှေလင်းတားဤအတောင်ကဲ့သို့ငါလူမျိုးတော်ကိုငါပို့ဆောင်ပေးမယ်ချီးပင့်မယ်ဆရာတွေ့ကိုနှုတ်ကပတ်တော်အတိတ်သင်္ကန်းစာဒီမှာအမြဲတွေ့ကြရတော့အဲ့ဒီရွှေလင်းတားအတောင်ဆရာကိုအမြဲတမ်းပဲဘုရားသခင်နဲ့ကြည်သက်ဆိုင်တယ်လို့ကျွန်တော်တို့စိတ်ဆွဲနေကြပါတယ်နော်အခုကျတော့ရန်သူတွေဟာလဲရွှေလင်းတားကဲ့သို့လာကြတော့မည်တဲ့ပြောင်းလဲသွားပြီဘာဖြစ်လဲဆိုတော့ငါစကားကိုနားမထောင်ခြင်းဆိုတဲ့ချွင်းချက်တနည်းအားဖြင့်ဖျားသခင်သတ်မှတ်ထားတဲ့ conditions တွေနဲ့တွားပြီးတော့ညှိစွန်းကုန်လို့ပဲ။နှိဒါမဲ့သူတို့တွေဟာမိုးလွန်မှထွန်ချပြီးတော့ငါ့ကိုတော့ပြန်လေအော်ဟစ်နေကြပြီ။ဒါမဲ့သူတို့ကျူးလွန်ရာအပြစ်တို့ဟာငါ့ကိုသူတို့နဲ့ဝေးစီခဲ့ပြီးပြီ။ငါဟာလည်းအပြစ်စီရင်ဖို့ဆုံးဖြတ်လိုက်ပြီးတဲ့။အဲ့ဒီသဘောတည်းရောက်နေပါလေ။မှန်ပါလေ။အဖဖျားသခင်ဘက်ကမပေးတာမဟုတ်။သူတို့ယူဆောင်မထားခဲ့လေတော့အခုအကုန်လုံးလွဲကုန်ပြီ။၃ကောင်းသောအရာကိုစွန့်ပစ်ခဲ့ကြပြီတဲ့စောစောတုန်းကနှစ်အချက်နဲ့တော်ပြီးဆက်ဆက်နေပါတယ်နော်ဟုတ်ပါတယ်အထက်သင်္ကန်းစာတွေထဲမှာကျွန်တော်ရှင်းပြခဲ့ပြီးပါပြီကောင်းသောအရာဆိုတာနဲ့ပတ်သက်ပြီးတော့ကိုယ့်ဘက်ကကောင်းမယ်ထင်တဲ့အရာတွေကိုအဖဖျားသခင်ဘက်ကလည်းကောင်းမှာပဲဆိုပြီးတော့သူတို့သဘောထားခဲ့ကြတယ်ထင်ရမြင်ရတွေအဲ့ဒီမှာတင်လျှောက်လုပ်ကြတယ်အဲ့ဒီကနေတဆင့်မာမာနာတွေဖြစ်လာတယ်မာမာနာတွေဟာစွဲလန်းခြင်းသဘောတက်ရောက်သွားတယ်အဲ့ဒီမှာတင်ပေအဖဖျားသခင်သတ်မှတ်ထားတဲ့ကောင်းမြတ်ခြင်းဟာပြောင်းမြန်နေဖြစ်ပြီးတော့အဖဖျားသခင်နဲ့ပို့ပြီးတော့သူတို့ကင်းကွာသွားခဲ့ကြခြင်းပဲလေကို့အလိုအလျောက်ဘယင်တွေကိုချီးမြှောက်တယ်မင်းတွေကိုခန့်တယ်ရွှေငွေတွေနဲ့ရုပ်ထုတွေလုပ်ခဲ့တယ်တဲ့မိတ်ဆွေအပေါင်းတို့ဣသရေလနဲ့ယူဒဆိုပြီးတော့တိုင်းပြည်ကြီးနှစ်ချမ်းကွဲတာဟာအဖဖျားသခင်ပေးတဲ့အပြစ်ဖြစ်တယ်လို့ရေရောပေါင်ဆိုတဲ့လူမိုက်နဲ့မြောက်ဖက်ဣသရေလဒဇင်ထောင်တာဟာလေအဖဖျားသခင်စီရင်ဆုံးဖြတ်လိုက်သောအပြစ်ဒဏ်နဲ့ဆိုင်သောနောက်ဆက်တွဲဖြစ်တဲ့အခွင့်အရေးကြီးပဲ condition လို့ဆိုတဲ့ချွင်းချက်နဲ့ပြင်းရင်တွေတဲမှဆက်လက်အကျုံးဝင်နေတဲ့အဖဖျားသခင်ရဲ့စီရင်ခြင်းတွေပဲပေါ့ဒါမဲ့သူတို့ဟာအဲ့ဒီအခွင့်အရေးတွေတဲမှယော့နှော့ပြီးတော့အဖဖျားသခင်ရဲ့ပြည့်ညတ်တော်တွေကိုပါဖောက်ဖျက်ဖို့အခွင့်အရေးတွေယူခဲ့ကြတယ်တောင်ဘက်ယူဒာနဲ့ဘာမှမဆိုင်เยรูซาเล็มဗိမာန်တော်နဲ့ဘာမှမဆိုင်ဆိုတဲ့အဆင့်မျိုးကိုမရောက်ရောက်အောင်လေဝိမဟုတ်တဲ့လူတွေကိုယစ်ပရောဟိတ်တွေအတင်းဆွဲခန့်တယ်။တဲတော်နဲ့ဗိမာန်တော်အစားနတ်ကွန်းကြီးတွေကိုတွားပြီးတော့တီးခဲ့ကြတယ်။ဘာလနတ်ဖျားတွေကိုကိုးကွယ်ခဲ့ကြတယ်ဆရာကအဲ့ဒီမြောက်ဖက်ဣသရီလသမိုင်းမှာယင်နှင့်ပွဲကောင်းလောက်အောင်ကျွန်တော်တို့တွေ့ခဲ့ရပါတယ်။ဒီအကြောင်းကလေးတွေကိုအမှတ်တရရှိစေဖို့ရန်အတွက်ဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး7ဟာ ဣတရီလာဆိုတဲ့ထက်ချမ်းကွဲနိုင်ငံတော်ရဲ့ပထမဘုရင်ကြီးယေယောဘောင်လုပ်ပုံအချိုးတွေကိုပြန်လည်တင်ပြထားပါတယ်။ဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး7အငယ်25မှ33ကိုပြန်ပြီးတော့လေ့လာကြည့်ကြပါ။ထို့နောက်ယေယောဘောင်သည်အေဖရင်တောင်ပေါ်မှရှေခင်မြို့ကိုတည်၍နေရာချ၏။ထိုမြို့မှသွား၍ပေနွေလမြို့ကိုလည်းတည်၏။ယေယောဘောင်ကဤနိုင်ငံသည်ဒါဝိဒ်မင်းမျိုးလက်သို့ပြန်ကောင်းပြန်လိမ့်မည်။ပြည်သားတို့သည်ထာဝရဘုရား၏ဗိမာန်တော်၌ရစ်ပူဇော်ခြင်းဟာယေရုရှလင်မြို့သို့သွားလျင်သူတို့စိတ်နှလုံးသည်မိမိတို့သခင်ယုဒရှင်ဘုရင်ယောဘောင်ဘက်သို့ပြောင်းလဲ၍ငါကိုသတ်ပြီးမှယုဒရှင်ဘုရင်ယောဘောင်ဘက်သို့တပံဝင်စားကြလိမ့်မည်ဟုအောက်မိသောကြောင့်သူတို့ဘာနှင့်တိုင်ပင်၍ရွှေနွားတငယ်နှစ်ကောင်ကိုလှုပ်ပြီးလျင်သင်တို့သည်ယေရုရှလင်မြို့သို့သွားရသောအမှုခက်လာ၏။အိုဣတရေလအမျိုးသင်တို့ကိုအေဂုတ်သူပြည်မှနှုတ်ဆောင်သောဖျားတို့ကိုကြိရှုကြလော့ဟုဆိုလျက်ဘေသလမြို့၌တကောင်းဒန်မြို့၌တကောင်းကိုထားသဖြင့်ပြစ်မှားเสียအကြောင်းကိုပြုလေ၏ပြည်သားတို့သည်နွားတငယ်ကိုကိုးကွယ်ခြင်းဟာဒန်မြို့တိုင်အောင်သွားရကြ၏ကဲဘလောက်ကြောက်ဖို့ကောင်းတဲ့အပြစ်ကြီးလေအဲ့ဒီလောက်တည်းမပြီးပါသေးဘူးနော်အဲ့ဒီကြမ်းမှပဲဆက်ပြီးတော့ဖော်ပြတာကိုနားဆင်ကြည့်ကြပါရေရောပောင်သည်လေမြင့်သောအရက်ပေါ်မှအင်ကိုဆောက်၍လေဝိသားမဟုတ်သောသာမညလူတို့ကိုယစ်ပရောဟိတ်အရာ၌ခံထားလေ၏ယုဒပြည်၌ခံသောပွဲကဲ့သို့အထမလ15ရက်နေ့တွင်ပွဲကိုစီရင်၍ယစ်ပလင်ပေါ်မှပူဇော်၏ထို့သောဘေသလမြို့၌စီရင်၍မိမိလှုပ်သောနွားတငယ်တို့အားယစ်ပူဇော်၏မြင့်သောအရက်၌ခံထားသောယစ်ပရောဟိတ်တို့ကိုလည်းဘေသလမြို့မှနေရာချ၏ထိုသို့ကိုအလိုအလျောက်ချင်းချက်သောအထမလ15ရက်နေ့တွင်ဘေသလမြို့၌မိမိလှုပ်သောရစ်ပလင်ပေါ်မှပူဇော်၏ဣသရေလအမျိုးသားတို့အားပွဲကိုလည်းစီရင်၏ရစ်ပလင်ပေါ်မှရစ်ပူဇော်၍နန့်သာပေါင်းကိုမိရှု၏တဲ့တခါဓမ္မရာဇဝင်တတိယစာဆောင်မှာပဲအခန်းကြီး73မှာလေအငယ်33အငယ်34တို့ဟာအနှစ်ချုပ်အားဖြင့်ဣသရေလနိုင်ငံတော်ရဲ့ကြောက်မဲ့ဖွယ်ကိုးကွယ်မှုဖောက်ပြန်မှုကြီးတွေကိုရှင်းလင်းပြသစွာဖော်ပြပေးနေပါ रे ထို့နောက်မှာရေရောပောင်သည်မိမိအတ္တမလန်းကိုမရှောင်။ပါမညလူတို့ကိုမြင့်သောအရက်တွင်ယစ်ပရောဟိတ်အရာ၌ထပ်၍ခံထား၏။ယစ်ပရောဟိတ်လှုပ်ချင်သောသူရှိသမျှကိုချီးမြှောက်သဖြင့်သူတို့သည်မြင့်သောအရက်တွင်ယစ်ပရောဟိတ်ဖြစ်ကြ၏။ထို့သောပြုသောကြောင့်ရေရောပောင်အမျိုးကိုမြေကြီးပြင်မှတုတ်သင်ပယ်ရှင်းစေသောအပြစ်ရောက်သည်ကြောက်เสียမကောင်းဘူးလားမိတ်ဆွေအပေါင်းတို့ဣသရေလရဲ့သမိုင်းမှာမင်းအပါ16ပါးစိုးစံခဲ့တယ်အဲ့ဒီ16ပါးလုံးအကုန်လုံးတို့ဟာအဖဖျားသခင်ကိုကိုးကွယ်သေးအောင်ရောင်ပါဇက်ကပြောကြတယ်ဒါမဲ့နတ်ဖျားတို့ကဣသရေလအရှိအနောက်တောင်မြောက်အရရက်ကကုန်းမြင့်တွေမှာတိဆောက်ပြီးတော့ကိုးကွယ်ခဲ့တဲ့အကြောင်းကိုထပ်မံသတိပြုကြစေခြင်းပါတယ်ဟောရှေအနာဂတိကျမ်းအခန်းကြီး8အငယ်9နဲ့6အိုးရှမာရီသင်ဤနွားတငယ်ကိုစွန့်ပစ်လော့ကိုးကွယ်သောသူများကိုငါအမျက်ထွက်၏သူတို့သည်အဘယ်မျှကာလပတ်လုံးသန့်ရှင်းခြင်းတရားကိုမမိနိုင်ဘဲနေရကြလိမ့်မည်နီထိုနွားတငယ်သည်ဣသရေလအမျိုးကြံ့စီ၍ဖြစ်၏ဆရာသမားလှုပ်သောကြောင့်ဖျားမဟုတ်အကယ်စင်စစ်ရှမာရိနွားတငယ်သည်အပိုင်းပိုင်းကျိုးပဲ့ရလိမ့်မည်နွားတငယ်ကိုစွန့်ပါအဲ့ဒီယုတ်ထုစင်တုကိုးကွယ်မှုတွေကိုငါအမျက်ထွက်တယ်ပြီးတော့မှဆက်ပြီးတော့မေကွန်းထုတ်လိုက်ပြီးတယ်ဒီလူတွေဟာတန့်ရှင်းခြင်းတရားကိုဘာကြောင့်မမှီပဲနေရကြပါသလဲတဲ့မိတ်ဆွေအပေါင်းတို့အခုဖော်ပြချက်တွေဟာလေလူတတ္တဝါတို့သည်အပြစ်ရှိ၍ထိုအပြစ်မှလွတ်မြောက်ခြင်းသည်တန့်ရှင်းခြင်းပင်ဖြစ်သည်အသက်ရှင်တော်မူသောအဖဖခင်အပြစ်တရားမှလွတ်ပိုင်သောဖခင်ကိုမကိုးကွယ်သမျှအဘယ်မီသောဖခင်ကမှအပြစ်လွတ်မပေးနိုင်ဘူးဆိုတဲ့မဟာအသည့်တရားကိုကောင်းစွာရိုက်သွင်းပေးလိုက်ခြင်းပဲလို့ကျွန်တော်ခံယူမိပါတယ်။ထိုနွားတငယ်သည်အပိုင်းပိုင်းဖြစ်ရလိမ့်မည်တဲ့။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။ဣသရေလမြေပေါ်မှာနှစ်ပေါင်းများစွာအလုလုနေတဲ့ဘူမိဗေဒနဲ့ရှေးဟောင်းပညာရှင်တွေရှိနေကြပါတယ်။သမိုင်းထင်ရှားခဲ့တဲ့အလွန်များမြောင်စွာသောဘဲနွားယုတ်ကူမှသူတို့ရဲ့ရှားဖွေတူးဖော်ခြင်းလုပ်ငန်းတွေကနေမပေါ်ထွက်ခဲ့ဘူးမရယူနိုင်ခဲ့ကြဘူးလို့ကျွန်တော်တို့သိရပါတယ်။အံ့ဩပွေကောင်းလောက်အောင်စူးနစ်ခဲ့သောကျင်းစာပါဟောရှိအနာဂတိကျမ်းအခန်းကြီး8အငယ်98လေမျိုးစီကိုကျဲ၍လေပွေစပားကိုရိပ်ရကြလိမ့်မည်စပားပင်မရှိရအနှံတဲကမုံညက်မထွက်ရထွက်တော်လေတကြွန်းတနိုင်ငံသားတို့သည်စားကြလိမ့်မည်ဣသရေလအမျိုးသည်တိမ်မြုပ်လေပြီး အဘယ်သူမျှမနှစ်သက်သောတစားကဲ့သို့တပားအမျိုးသားတို့တွင်ရှိရလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့လွန်ခဲ့တဲ့နှစ်အတန်ကြာလောက်တုန်းကကျွန်တော်မြန်မာနိုင်ငံနှစ်ချင်းအသင်းချုပ်ကနေပြီးတော့ဝင်းမဲ့လေပြင်းချိန်ရှိစဉ်သခင်မှာကဲ့ရိတ်သိမ်းလဲဆိုတဲ့ကျွန်တော်အသင်းချုပ်ရဲ့ဆောင်ပုဒ်ကိုကျွန်တော်ဒီနေရာမှာသွားပြီးတော့သတိရမိပါတယ်အမှတ်တမဲ့ပြောရမယ်ဆိုရင်တော့နော်ကျွန်တော်လူသားတွေကပဲအဲ့ဒီလေကွင်းပြင်ကြီးတွေထဲမှာဆင်းပြီးတော့စိုက်ထားပြုတ်ထားကြသလိုလူပေါ့ကိုစိုက်ထားတာတွေကိုကိုတိုင်းဆင်းပြီးတော့ရိတ်သိမ်းကြဟီဆိုပြီးတော့ကြွေးကြော်ထားကြတယ်လीအမှန်ကတော့အဲ့ဒီလူမဟုတ်ဘူးကျွန်တော်ရဲ့ယုံကြည်ခြင်းအရာအဖဖျားသခင်ပြင်ဆင်ပေးထားသောအမှုတော်များကိုဆင်း၍လှုပ်ဆောင်ကြဆိုတဲ့အလွန်ကောင်းမြတ်တဲ့အဆင့်ပဲလို့ကျွန်တော်ကတော့တဦးချင်းခံယူမိပါတယ်အကယ်၍ကိုတို့ကိုယ်တိုင်ဖြစ်စီကိုတို့ရဲ့ဘိုးဘေးယုံကြည်သူတွေကဖြစ်စီစိုက်ထားပြုထားကြတယ်အဲ့ဒီအသီးအပွင့်တွေကဝေဆာနေတဲ့အကြောင်းဆင်းပြီးရိတ်သိမ်းကြလို့ခံယူကြမယ်ဆိုရင်လေကိုကတော်လွန်းတက်လွန်းလို့အရှင်းမဟုတ်နိုင်စူးစမ်းနိုင်လွန်းလို့ဆိုပြီးတော့မခံယူကြပဲနဲ့အဖဖျားသခင်ကိုတော်တိုင်ကကိုတို့လူသားတွေကိုကောင်းကြီးပေးလို့ယုံကြည်သူအသင်းတော်တွေကိုအသုံးပြုတော်မူလို့လို့ကိုတို့ဟာသူ့ရဲ့တစားပလာများအဖြစ်အသုံးတည့်ခဲ့ရခြင်းပဲလို့သာကျွန်တော်ခံယူထားဖို့လိုပါတယ်အခုဆိုရင်တွေ့ရပါပြီမင်းတို့ဣတရီလလေကိုပဲစိုက်ပြုတ်ပြီးတော့လေပွေကိုပဲရိတ်ကြရလိမ့်မယ်တဲ့တကယ်စားလို့ရတဲ့စဘာသီးနှံမရှိစေရဘူးတဲ့ကြောက်စရာကြီးဖြစ်နေပြီအဲ့ဒီလိုမစိုက်ရမပြိုးရဆိုကြဲကပါအသီးနှံမှာမထွက်နိုင်ဘူးဆိုတာဟာလျှင်းနေပြီလေဒါမဲ့ဆက်လိုက်သေးတယ်အနှံတဲကမုံညက်မထွက်ရထွက်ခဲ့ပြီရှိတော်လေတကြွန်းတနိုင်ငံသားတို့ကသာစားရလိမ့်မည်တဲ့မခက်ဘူးလားမိတ်ဆွေဘယ်လို့မှမဖြစ်နိုင်တဲ့မရှိတဲ့အပင်အဲ့ဒီမရှိတဲ့အပင်ကနေမှတခါမရှိတဲ့အနှံမရှိတဲ့အနှံကမှမရှိတဲ့အစိအဆံအဲ့ဒီမရှိတဲ့အစိအဆံကနေလုတ်တဲ့မုံညက်ဘယ်လို့မှမရှိနိုင်တဲ့အဲ့ဒီမုံညက်ကိုတောင်းမှမင်းတို့မစားရဘူးမင်းတို့ကိုကျွန်လုတ်ထားတဲ့လူတွေကသာဆင်းပြီးတော့စားသွားကြလိမ့်မယ်တဲ့ဣသရေလအမျိုးသည်တိမ်မြုပ်လေပြီအဘယ်သူမျှမနှစ်သက်သောတပားအမျိုးသားတို့တွင်ရှိရလိမ့်မည်တဲ့တဲ့တဲ့ကြီးကိုမှန်နေတဲ့ဗျာဒိတ်တော်ပဲဆိုရင်ဘသူညင်းနိုင်ပါမလဲဂန္ဓဝင်ဝတ္ထုပေါင်းများစွာတဲ့မှာဂျူးတွေအကြောင်းကိုဟိုတစဒီတစကျွန်တော်ဖတ်ခဲ့ရပါတယ်ဘသူနဲ့မှမတဲ့တဲ့လူမျိုးဖြစ်ခဲ့ပါတယ်မကောင်းမကန်းနေရာကြက်ကက်ကတရုပ်ဆောင်ဂွာရီးဂွာရာလူစားမကောင်းတာမှန်သည်ပြီသူတို့ကြီးပဲဆိုတာမျိုးကိုအဲ့ဒီကျွန်တော်ဖတ်ဖူးသမျှဝတ္ထုတွေဇက်လန်းတွေမှာတွေ့ရပါတယ်။သမိုင်းရှည်လျားတဲ့ကာလကြီးရဲ့နောက်ပိုင်းအခုတက်တိုင်အောင်လဲဆက်ပြီးတော့ကဘာမြေအနှံ့မှာဂျူးတွေဟာခြေဆန့်ပြီးနေကြရပါတယ်။ခြေဆန့်တယ်ဆိုပေမဲ့ရောက်လျာအယက်ဒေသကအများစုတဲမှာတိမ်မြုပ်နေတယ်ဆိုတာကိုလည်းဘယ်သူကမှမငင်းနိုင်ပါဘူး။ဘယ်သူမှသူတို့ကိုမနှစ်သက်ဘူးဆိုတာကိုလည်းကျွန်တော်တက်စီပြဖို့လုံးဝမထင်ပါဘူး။ဟစ်တလာ၊ဟင်မလာ၊ဂိုအရင်မုဆလနီတို့ဥဆောင်တဲ့လူတစုရဲ့မနှစ်သက်မှုကလေးနဲ့တွင်ပဲဂျူး၆ပန်းပြက်ခနဲ့အသက်ပြောက်ခဲ့ရတယ်ဆိုတာကိုပြန်ပြီးတော့အောက်မေ့စီခြင်းပါတယ် Anti-Semitism ဆိုတဲ့ဂျူးမုန်တီဆန့်ကျင်ရေးဝါဒလောက်ဒီကဘာကြီးပေါ်မှာဆိုးသက်ရှည်တဲ့ဝါဒဟာဘယ်မှမှရှာလို့မတွေ့နိုင်ပါဘူးဒါရီယာနှုတ်ကပတ်တော်ဤအသက်ရှင်သန်ခြင်းသစ္စာတည်ခြင်းတွေပဲဆိုတာကိုလုံလောက်စွာသက်သီတည်နေတဲ့အကြောင်းကိုကျွန်တော်အနေနဲ့ဒီနေရာမှာတင်ပြခွင့်ပြုပါခဲ့နေတာကတော့မနှစ်သက်တာမနှစ်သက်တာနော်သူတို့ဟာမနှစ်သက်ချင်းခံရတဲ့တစားတွေတဲ့ရှင်းနေတာပဲဟုတ်ပါတယ်ကြမ်းမှာသေသေးချာကြီးရေးထားပါတယ်ဣသရေလအမျိုးသည်တိမ်မြုပ်လေပြီအဘယ်သူမျှမနှစ်သက်သောတစားကဲ့သို့တပားအမျိုးသားတို့တွင်ရှိရလိမ့်မည်တဲ့အဲ့ဒီတိုင်းကြီးပါနေတယ်မဟုတ်ဘူးလားမိတ်ဆွေအပေါင်းတို့တဲ့တဲ့ကြီးကိုမှန်နေတဲ့ဗျာဒိတ်တော်ပါပဲဟုတ်ပါတယ်ကပ်ဖိုးကပ်ဖက်ကြီးတွေဖြစ်နေပါတယ်ဂွာရီးဂွာတာကြီးတွေဖြစ်နေပါတယ်ဒါမဲ့သူတို့ဟာအပေါက်အလန်းတစ်ခုခုမှာတော့တွားပြီးတော့တဲ့နေတဲ့အတွက်ကြောင့်မရှိရင်မဖြစ်တဲ့လူအုပ်စုတစ်ခုအဖြစ်တော့အဲ့ဒီလိုကွာတိုက်ရင်းနေပဲအမြဲလိုအပ်နေတာပဲဆိုတာကိုကျွန်တော်အသိအမှတ်ပြုကိုပြုကြရမှာပါမျက်မှောက်ခေတ်သိပ်ပံတိုးတက်မှုတွေကိုမိုးပြန်အောင်တိုးတက်လာဖို့ရန်အတွက်အဲ့ဒီဂျူးအုံနှောက်တွေပေါ်မှာအခြေတည်ခဲ့ရပါတယ်ဒီကနေ့စီးပွားရေးလောကသတင်းနဲ့စာနယ်ဇင်းလောကတွေကိုလည်းသူတို့ပဲဆက်လက်ပြီးတော့လက်ဝကြီးအုပ်ထားတယ်ဆိုတာကိုကျွန်တော်သိရပါတယ်မိတ်ဆွေအပေါင်းတို့ဒါတွေဟာအပိုပဲပြောကြသလားဒါမှမဟုတ်ထင်ကြီးတွေလားတော့ကျွန်တော်လည်းမသိဘူးဒါပေမဲ့အဲ့ဒီဂျူးနဲ့ဒီကဘာနဲ့ဒီအတိုင်းပဲဖြစ်နေသံကိုတော့ကြားရတာဟာအမှန်ပါပဲမိတ်ဆွေအပေါင်းတို့အဲ့ဒီလိုထွန်းကားတိုးတက်နေတာရှေ့ဆုံးကိုရောက်နေတာနဲ့တင်ပဲဒီလူမျိုးတော်ဟာဖျားသခင်လူမျိုးတော်ဆိုပြီးတော့ကျွန်တော်ကဖူးဖူးမှုတ်ထားကြရမှာလားမဟုတ်ပါဘူး လူတွေအဖို့အထင်ကြီးလောက်တဲ့အဲ့ဒီအချက်တွေကိုသာဘုရားသခင်ကောင်းကြီးမင်္ဂလာလို့သတ်မှတ်လိုက်ရင်တော့အကုန်လုံးမှားကုန်ကြပါလိမ့်မယ်နော်အဲ့ဒီတိုးတက်ထွန်ကားခြင်းတွေနဲ့ပျက်စီးစိတ်သုံးခြင်းဆိုတာတွေဟာအပြိုင်တည်နေတဲ့အကြောင်းကိုလူသားတို့ဒီကနေ့ဝန်ခံနေကြပါပြီအတတ်ပညာတွေတိုးတက်တိုင်းပဲအဖဘုရားသခင်ကိုတော်လှန်ခြင်းတဲ့အတွေ့အခေါ်အယူအဆတွေဟာဖောင်းပွားလို့နေနေပါတယ်သိပ္ပံအတတ်ပညာထွန်ကားတိုးတက်မှုတွေနဲ့အတူကဘာမြေကြီးရဲ့ပတ်ဝန်းကျင်ရေမြေသဘာဝအနေအထားတွေပျက်စီးခြင်းတွေယောဂဗျာတွေထွန်ကားခြင်းတွေဆိုတဲ့အမှန်တရားတွေဟာလေကဘာစာနယ်ဇင်းတွေကိုဖတ်ကြည့်ယုံလောက်နေတင်ထင်ရှားပြတ်သားစွာသိလောက်တယ်လို့ကျွန်တော်ဆိုချင်ပါတယ်အခုချိန်မှာတော့ဟောရှိအနာဂတ်ကျမ်းအခန်းကြီး၈အငယ်၉မှ၁၁ကိုဆက်လက်လေ့လာကြည့်ကြပါအောင်စုအာရှုရိပြည်သို့အလိုလိုသွားလိမ့်ပြီတကားအေဖရိမ်သည်ကိုယ်အဖို့တကောင်တီးနေသောမြင်းရိုင်းကဲ့သို့ဖြစ်၍ရီးစားသူအားဆုချလေပြီ။တပါမျိုးသားသူအားဆုချတော်လဲချက်ချင်းလူများကိုငါဆုဝေးစေမည်။မကြာမမြင့်မီရှင်ဘရင်နှင့်မင်းများတင်သောဝန်ကိုပင်ပန်းစွာထမ်းရကြလိမ့်မည်။အေဖရိမ်သည်များစွာသောရစ်ပလင်တို့ကိုအပြစ်အဖို့လုပ်သောကြောင့်ရစ်ပလင်တို့ကိုသူ၏အပြစ်ဟု၍မှတ်ရလိမ့်မည်။မိတ်ဆွေအပေါင်းတို့ခမညာဧပရင်လို့အမိတက်ပြီးတော့မြောက်ဖက်ဣသရေလအပေါ်မှာအဖဖျားသခင်စီရင်တော်မူခြင်းတွေကိုယူရပြည်မှာခစ်ပြိုင်ပေါ်ထွန်းခဲ့တဲ့ပရောဖက်ကြီးဟေရှာယအနေနဲ့လေသူ့ရဲ့အနာဂတ်မှာဖော်ပြခဲ့ပြီးပြီဖြစ်ပါတယ်။အဲ့ဒီဟေရှာယအနာဂတ်ကျမ်းအခန်းကြီး28မှာပြန်ကြည့်ရင်ကျွန်တော်တို့အခုလိုတွေ့ရမှာဖြစ်ပါတယ်။စပြည့်ရည်နှင့်ရစ်မှုသောသူတို့ဤနေရာကြွယ်ဝသောဂျိုင်ဥတွင်ဧပရင်အမျိုးသေသောကျူးတို့ဤမာနတရဖူနှင့်သူတို့၌ညှိုးနွမ်းတတ်သောဘုံအသရိဤပန်းပွင့်သည်အမင်္ဂလာရှိ၏။ထာဝရဘုရား၌ခွန်အားတကိုကြီးသောသူသည်မိုးသည်ပါလျက်ဖြစ်စည်းသောမိုးသက်မုန်တိုင်းကဲ့သို့၎င်း။ပြင်းစွာထ၍လွှမ်းမိုးသောရေကြီးကဲ့သို့၎င်း။မြေတိုင်အောင်ပြင်းစွာချပစ်လိမ့်မည်။အေဖရိမ်အမျိုးသေးသောကျူးတို့၏မာနတရဖူသည်ကြော်နှင်းခြင်းကိုခံရလိမ့်မည်။ကြွယ်ဝသောဂျိုင်ဥတွင်သူတို့၌ညှိုးနွမ်းတတ်သောဘုံအသရိဤပန်းပွင့်သည်ຫນွေກາລະမစိမိအလျင်သီးသောအသီးကဲ့သို့ဖြစ်လိမ့်မည်ထိုအသီးကိုမြင်သောသူသည်မြင်လျက်လက်နှင့်ကင်လျက်ပင်စားတတ်၏နောက်တစ်ခုကတော့နော်ထူးထူးခြားခြားကြီးကျွန်တော်တို့တွေ့ရတဲ့အချက်ဟောရှိအနာဂတ်ကျမ်းအခန်းကြီး၈အငယ်၁၂ငါတရားဤထူးဆန်းသောအရာတို့ကိုသူ့အဖို့ငါရေးထားပြီသို့တော်လည်းရိုင်းသောအရာဟု၍သူသည်မှတ်လိမ့်ပြီတကားတဲ့မိတ်ဆွေငါတရားဤထူဆန်းခြင်းတွေဟာသူတို့အတွေ့ဖြစ်တယ်တဲ့မထူးကြဘူးလားဟောရှိမှတဆင့်အဖဖျားသခင်မွတ်ဆူလိုက်သောသစ္စာစကားဖြစ်ပါတယ်ဒါဟာကျွန်တော်တို့သင်သိရသောတမန်ကျမ်းအဖွဲ့အဖို့ဆောင်ပုဒ်တစ်ခုလို့တောင်မှကျွန်တော်ယင်တဲမှခန်းစားရပါတယ်ပြန်ပြီးတော့နားဆင်ကြည့်ကြပါငါတရားဤထူဆန်းသောအရာတို့ကိုသူ့အဖို့ငါရေးထားပြီသို့တော်လေရိုင်းသောအရာဟု၍သူသည်မှတ်လိပြီတကားတဲ့မိတ်ဆွေအဲ့ဒီလိုထူးဆန်းနေသောငါတရားဟာလေဒီလူတွေအဖို့တော့ရိုင်းနေပြန်တယ်တဲ့အင်္ဂလိပ်ကျမ်းစကားကတော့ strange thing ဆိုပြီးတော့ဖော်ပြပါတယ်အစီးကိုမကတ်နိုင်ဘူးနဝင်မခံနိုင်ဘူးဘယ်လို့မှဒီစကားသံတွေကိုခံယူလို့မပြောနိုင်ဘူးဆိုတဲ့သဘောပါပဲမိတ်ဆွေတော်တတ်ရှင်အပေါင်းတို့ကျွန်တော်မိတ်ဆွေတို့ဆိုတဲ့ဇာတိပဂရိသမားတွေရဲ့အသွေးအသားအလိုဆန္ဒတွေသဲကြီးကြိုက်တွေနဲ့နှိုင်းစာလိုက်ရင်တော့နကပတောဟာဘလို့မှပျော်စရာဖြစ်လိမ့်မယ်မဟုတ်ဘူးဆရာဟာရေပုံရအဖြစ်မငင်းနိုင်ပါဘူးဒါပေမဲ့ဒီအသက်လန်းခရီးဖြစ်တဲ့နှုတ်ကပတောဟာအဲ့ဒီကျွန်တော်ရဲ့အခြေခံဘဝလူအချက်တွေလူသားပီပီမရှိရင်မဖြစ်တဲ့ဘဝတဏှာလို့ဆိုအပ်တဲ့အသက်တာဆိုင်ရာမရှိမဖြစ်သောလူသားတို့အရေးအရာတွေမှာကန့်လန့်တိုက်ပြီးတော့ဟိုဟာမလုံနဲ့ဒီဟာမလုံနဲ့လူသဘာဝကိုငါဆန့်ကျင်တယ်ဆိုတဲ့ဟာမျိုးများကပတောရဲ့ဘယ်နေရာဘယ်အပိုင်းအခြားမှာအတင်းပိတ်ဆို့တားဆီးပါတယ်ဘယ်မှာမှမပိတ်ဆို့မတားဆီးခဲ့ပါဘူးအသရေရှိတဲ့ဝိညာဏလူသားမှုလို့အဲ့ဒီမူလဂုံအသရေကိုပြန်လဲရယူဖို့သားလျင်တွင်တင်ပေးတာကိုတွေ့ရမှာဖြစ်ပါတယ်ကပ္ပဦးလူအဖွဲ့အစည်းကစပြီးတော့ဒီကနေ့ကျွန်တော်တို့လူအဖွဲ့အစည်းတိုင်အောင်လူကိုလူပီပီထားခဲ့တာပဲကောင်းကြီးတွေအမျိုးမျိုးသွန်းလောင်းချပေးခဲ့တာပဲလူအခွင့်အရေးတွေအလုံးကိုခွင့်ပြုခဲ့တာပဲဆိုတာကိုသဘာဝကြကြကြီးပြန်တွေ့ရမှာသာဖြစ်ပါတယ်။ဒါပေမဲ့ဘယ်လိုပဲပြောပြောအဖဖျားသခင်ဆိုတဲ့လောကရနဲ့လောကသားတို့ကိုပိုင်ပအုပ်စိုးတဲ့သခင်စัจ java လာအနန္တကိုစိုးမိုးသူဖျားသခင်ဆိုတဲ့ကောင်းကင်ဘုံရှင်ကိုမြေကြီးသားဟာမိမိတို့ရဲ့မာနအဆုအမြောက်ကလေးလက်တစ်စစ်လောက်နဲ့တော့ကန္နဂောစာလုတ်တက်ကြစမြေပဲ။သ ိပ်ပံအတက်တူအဘိဓမ္မာတို့လောက်နေတော့ချိန်ဆက်ပြီးတော့ဆန့်ကျင်တတ်စမြဲပဲ။ဒါကြောင့်မို့လို့ငါတရားဤထူးဆန်းသောအရာတို့ကိုသူ့အဖို့ငါရေးထားတယ်။အဲ့ဒီလိုအဖဖျားသခင်ကဖော်ပြတယ်။ပြီးတဲ့နောက်လူသားဟာထော်လော်ကန့်လန့်ဖြစ်ပြီးတော့မကြိုက်နိုင်ပဲဖြစ်နေစေပဲဆိုတဲ့မာမာနသဘောတရားကိုလေဟောရှိမှတဆင့်ဖော်ပြပေးလိုက်ပါတယ်။ဟောရှိအနာဂတ်ကျမ်းအခန်းကြီး၈အငယ်၃ငါနှင့်ဆိုင်သောပူဇော်တက္ကာတို့ကိုရစ်ပူဇော်သောသူတို့သည်ပူဇော်၍ကိုယ်တိုင်စားကြ၏။ထာဝရဘုရားသည်သူတို့ကိုလက်ခံတော်မမူ။သူတို့အပြစ်များကိုချက်ချင်းအောင်မေ၍စစ်ကြောတော်မူသောအဖြစ်သူတို့သည်ဧကုတ်ထုပြည်သို့ပြန်သွားရကြလိမ့်မည်။မိတ်ဆွေအပေါင်းတို့ရစ်ပူဇော်တယ်ဆိုရင်အဲ့ဒီပူဇော်တက္ကာရစ်ကောင်ကိုခွဲဝေပြီးတော့ရစ်ပရောဟိတ်မှစတဲ့လူသားတွေဟာဝေချမ်းပြီးတော့စားသောက်နိုင်တယ်ဆိုတာကိုဝပြူရာကျင့်စဉ်တွေမှာကျွန်တော်တို့တွေ့ရပြီဖြစ်ပါတယ်။ဣသရေလဗြေဒရစ်စနစ်အစပိုင်းလောက်မှာတော့အီလီဆိုတဲ့ပရောဖက်ကြီးရဲ့သားတွေဟာသူများတွေကမလို့ရစ်ပူဇော်ရမယ်မကြံသေးဘူး။တဲတော့အဝကနေစီးပြီးတော့ကောင်းတဲ့အပိုင်းကလေးတွေကိုလူလူပြီးစားတယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်။ရှက်ခမန်းလီလီကြီးတွေပေါ့။အခုနှောင်းကာလမှာကျတော့ကိုမို့လို့အသားစားခြင်းပြီ။ဟင်းလျာကောင်းကောင်းလေးစားခြင်းပြီဆိုတာနဲ့အဖဖျားသခင်ကိုတို့ရစ်ပူဇော်မဟေးဆိုပြီးတော့အကြောင်းပြပြီးတော့အပျော်သတ်စားနေကြပြီဆိုတဲ့သဘောဒီနေရာမှာပေါ်လွင်လာတယ်။ပြည့်ညတ်တော်တွေကိုလူလေလှုပ်ပြီးတော့လူအဖွဲ့အစည်းဟာဖောက်ပြန်ခြင်းတိုင်းဖောက်ပြန်လာတဲ့သဘောပဲလို့ကျွန်တော်ဆိုချင်ပါတယ်။သူတို့ဒီအေကုတ်ထုပြည်သို့ပြန်သွားရကြလိမ့်မည်။အဲ့ဒီအချက်ဟာအတိတ်ကကျွန်းဘဝကိုပြန်လဲဆင်းသက်ရလိမ့်မယ်လို့ဆိုချင်တာဖြစ်မယ်လို့ကျွန်တော်ဆိုချင်ပါတယ်။အကယ်၍ယေရမိအနာဂတ်ကိုကိုးကားမယ်ဆိုရင်တော့အခုဟောရှိအနာဂတ်ရဲ့နှစ်နောက်ပိုင်းနှစ်ပေါင်း130လောက်မှာဘာဘူးလုံတွေအတင်းဝင်ရောက်တိုက်ခိုက်တဲ့အချိန်ဣသရေလလူသားပေါင်းမျောက်များစွာတို့ဟာအေဂုတ်ထုကိုလက်လွတ်ထွက်ပြေးခဲ့ရတယ်ဆိုတာကိုအထင်ရှားပြန်ပြီးတော့တွေ့နိုင်ပါသေးတယ်။ဟောရှိအနာဂတ်ကျမ်းအခန်းကြီး၈အငယ်၁၄ဣသရေလသည်သူ့ကိုဖန်ဆင်းတော်မူသောသခင်ကိုမိလျော့၍ဘုံပိတ်မှန်များကိုတိဆောက်တတ်၏။ယုဒသည်လည်းခိုင်ကန့်သောမျိုးတို့ကိုများပြားစေတတ်၏တို့ရာတွင်ငါသည်ထိုမျိုးများကိုမိရှို့၍ဘုံပိတ်မှန်များတို့ကိုမီးလောင်ရလိမ့်မည်ဣသရေလသည်သူ့ကိုဖန်ဆင်းသောသခင်ကိုမေ့လျော့သည်တဲ့အတော်ကြီးကိုသင်ခန်းစာရယူเสียအပိုင်းပဲလို့ကျွန်တော်ယင်ထဲမှာခန်းစားရပါတယ်မိတ်ဆွေပေါင်းတို့ခမညာအစကတည်းကဖန်ဆင်းခြင်းဆိုတာကိုလက်မခံနိုင်တဲ့လူအဖွဲ့အစည်းတွေလူတွေဟာမြောက်ကဆင်းသက်တယ်လို့ရေမော်ကလပ်စည်းကြီးတွေကနေကလပ်စည်းတွေပေါင်ပေါင်ပြီးတော့လူဖြစ်လာတယ်လို့အဲ့ဒီလိုအခြေခံအတွေးတွေနဲ့မှိုင်းမိပြီးတော့ဆင်းသက်လာတဲ့လူတွေအဖို့ကတော့အထူးဆိုစရာမရှိတော့ဘူးလို့ကျွန်တော်တွေးမိပါတယ်အဲ့ဒီလိုအဖဖျားသခင်ကိုမိလျော့လိုက်တာနဲ့တပြိုင်နက်တည်းမှာဘုံပိတ်မှန်တွေကိုတိဆောက်ကြတော့တာပဲတဲ့ဟုတ်ပါတယ်နတ်ကွန်းဆိုတဲ့ပိတ်မှန်ကြီးတွေရုပ်ဝါဒနဲ့သက်ဆိုင်တဲ့ပိတ်မှန်ကြီးတွေပကာသနပိတ်မှန်ကြီးတွေလူအဖွဲ့အစည်းအခြေပြုတဲ့အဆောက်အအုံကြီးတွေအကုန်လုံးဒီအပိုင်းတင်းမှာပါဝင်တာပါပဲတို့ရတွင်ငါသည်ထိုမြို့များတို့ကိုမိရှု၍ဘုံပိတ်မှန်များကိုမိလောင်စေမည်တဲ့မိတ်ဆွေအပေါင်းတို့ဣသရေလမှသည်ကျွန်တော်လူသားများအားလုံးစီတို့တိကျစီတက်တည်ညွန့်သောဟောရှိအနာဂတ်များအားဖြင့်အသည့်တရားသည်အတွေ့အခေါ်သည်များနဲ့အတူအသစ်သောဘဝကိုရယူနိုင်ကြပါစေလို့ကျွန်တော်ဆုတောင်းမြတ်တာပို့သလိုက်ပါရစေ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရီးရန်တမချန်းရဲ့ဓမ္မဟောင်းချမိုင်းတွေကဟောရှိနာဂတိချန်းအခန်းကြီး၉ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။